ဒီကနေ့ရန်ကုန်မြို့ပြည်လမ်းမှာရှိတဲ့ရန်ကုန်တက္ကသိုလ်ဒီစိန်ရတုအထိတ်အမှတ်ခမကြီးရဲ့မှာလာရောက်ပြီးတော့မိကွန်းပြောကြားတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ဒီ National Democracy Institute NDI ရဲ့ဥက္ကဋ္ဌ Miss Meldrin Albright ကိုကျွန်တော်တို့ဒီ VOA မြန်မာပိုင်းရဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းဟာတီးတန့်တွေ့ဆုံမေးမြန်းခွင့်ရရှိခဲ့ပါတယ်။ Miss Meldrin Albright နဲ့ကိုကျော်ကျော်သိန်းတို့ရဲ့တွေ့ဆုံမေးမြန်းခန်းကိုအခုနားဆင်နေပါပြီခင်ဗျာ
။အဲဒီဝန်ကြီးအောင်အနေနဲ့18နှစ်ကြာပြီးတဲ့နောက်မှာမှမြန်မာနိုင်ငံစီပြန်လာရတာဘယ်လိုများထူးခြားမှုရှိပါသလဲခင်ဗျာ
Well, it is a wonderful treat, I have to say. I have followed events in Burma all this time and watched the hard part.
တကယ်ကိုကောင်းမွန်ပြည့်စုံတဲ့ပြည့်စုံဆောင်ရှောက်မှုလို့ကျွန်မပြောရပါမယ်။မြန်မာနိုင်ငံကအဖြစ်အပျက်တွေကိုတစ်ချိန်လုံးကျွန်မစောင့်ကြည့်ခဲ့ပါတယ်။ခက်ခဲတဲ့အပိုင်းတွေကိုကြည့်ခဲ့ရပြီးတဲ့နောက်အခုအခါမှာတော့အပြောင်းလဲတစ်ချို့ဖြစ်လာခဲ့တာကိုကျေနပ်ပျော်ရွှင်စွာတွေ့ရပါတယ်။ဒါကြောင့်အခုလိုမျိုးပြန်လာရတာကိုကျမသိဝမ်းသာတယ်လို့ကျေပြတ်တဲ့ခန္ဓာဘောင်းဆောင်ကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြောဆိုခွင့်ရတာကိုလည်းဝမ်းသာပါတယ်။ဒီကလူတွေအမျိုးသမီးရေးရအဖွဲ့တွေတိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်လွတ်တော်ကိုယ်စားလှယ်တွေဘာသာရေးအဖွဲ့တွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒါကြောင့်ကျမအတွက်ပိုးပြီးတော့ပြည့်စုံကောင်းမွန်တဲ့အခြေအနေပုံရိပ်ကိုသိရပြီးကောင်းမွန်တဲ့ခရီးစဉ်တစ်ခုဖြစ်ပါတယ်
။အခုဆိုရင်အစိုးရအဖွဲ့ဝင်တွေနဲ့ဒေါင်ဆန်းစုကြည်ပါဝင်ကနဘောင်းဆောင်ကလူတွေနဲ့တွေ့ဆုံခဲ့ပြီပါပြီမြန်မာနိုင်ငံနဲ့ပတ်သက်လာရင်လူတွေအသိဉာဏ်ကြဆုံးကိစ္စတခုကတော့အပြောင်းလဲတွေဟာနောက်ကျောင်းပြန်လှည့်သွားနိုင်သည်လားဆိုတာပါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများလေ့လာသုံးသပ်မိပါလဲခင်ဗ
ျ Well I think that they are very much on the right road My own sense is that it cannot be reversed but one never really knows because
သူတို့ဟာလမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့ကျမထင်ပါတယ်။ကျမကိုယ်တိုင်ရဲ့အတွေးခံစားချက်ကတော့ဒါဟာနောက်ကျောင်းပြန်ပြောင်းပြန်လှန်လို့မရနိုင်တော့ပါဘူး။ဒါပေမဲ့ဒါကိုဘယ်သူမှဘတော့မှသိမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဖြစ်ရတည်မှာကအာအင်းနေပါနေလို့ပါ။ဒါပေမဲ့ကျမမျှော်လင့်ချက်အပြည့်နဲ့ယုံကြည်မှုရှိပါတယ်။ကျမစကားပြောခဲ့တဲ့အဖွဲ့အစည်းအလုံးကနေရတဲ့အတွေးခံစားချက်ကတော့သူတို့တွေဟာပြဿနာတွေကိုမြင်နေတဲ့တစ်ချိန်တည်းမှာပဲအဖြေကိုလဲရှာနေကြတယ်ဆိုတာပါဒါကြောင့်သူတို့ဟာလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ကျွန်မထင်ပါတယ်သူတို့ဟာနိုင်ငံတကာအသိုင်းအဝိုင်းရဲ့ထောက်ခံအားပေးမှုလိုအပ်ပါတယ်သင်တန်းတွေပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်အကူအညီမျိုးစုံကိုသူတို့လိုအပ်ပါတယ်တချို့ကိစ္စကတော့တိတာထင်ရှားစွာပဲယဉ်နီးမြုံနှံမှုနဲ့စီးပွားရေးအထောက်အပံ့တွေလိုအပ်ပါတယ်သူတို့မှာဆင်းရဲချမ်းသာကွာဟမှုတိတ်ကိုကြီးမားပြီးတော့လူတွေမှာမျှော်လင့်ချက်တွေရှိနေကြပါတယ်။ဒါကြောင့်အဲ့ဒီမျှော်လင့်ချက်တွေကိုပြည့်မိအောင်ဘယ်လိုလုပ်မယ်ဆိုတာနီးလန်းရှာဖို့လိုပါတယ်
။မြန်မာနိုင်ငံနောက်ကျောင်းပြန်မလဲအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေပို့ပြီးလုပ်တင်ပါသလဲ
Well it isn't just the US. I think that the US has in fact eased the sanctions regimes that we have exchanged ambassadors.President Obama has been here.
American ပြည်ထောင်စုတခုတည်းမဟုတ်ပါဘူး။ American ပြည်ထောင်စုကဒဏ်ခတ်အရေးယူမှုတွေရှော့ပေါက်ပေးခဲ့ပါတယ်။တန်တမန်တွေအပြန်အလှန်ဖလှယ်ခဲ့ကြပါတယ်။သမ္မတ Obama ဒီကိုလာခဲ့ပါတယ်။သမ္မတဦးသိန်းစိန်က American ပြည်ထောင်စုကိုတွားခဲ့ပါတယ်။အမျိုးစုံသောထောက်ခံအားပေးမှုတွေကိုကျမတို့ပေးနေတယ်လို့ထင်ပါတယ်။ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID ဒီမှာရှိနေပြီဖြစ်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလည်းရောက်လာကြပါပြီ။ကျမဟာ National Democratic Institute ဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌပါ။ကျမတို့အနေနဲ့ဒီကအရက်ဖတ်လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကိုတင်နန်းနေပေးပြီးတော့ကူညီနေပါတယ်။ဒါအပြင်အပြန်အလှန်ဖလှယ်ရေးအစီအစဉ်နဲ့မြန်မာနိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုမှာလာပြီးလေ့လာဖို့စီစဉ်နေပါတယ်။ဒါကြောင့်ကျမတို့အများကြီးလုပ်နေတယ်လို့ကျမထင်ပါတယ်။
အရင်တုန်းကကြိုပြီးတော့မျောလင့်မထားခဲ့ဘူးတဲ့အပြောင်းလဲတစ်ခုခုကိုများတွေ့ကြုံခဲ့ရပါသလားသတိထားမိခဲ့ပါသလားခင်ဗျ
Well I think that it's hard for me what I find interesting is that some of the people that there's a willingness to work together
စိတ်ဝင်စားစရာကောင်းတာအဖြစ်အရင်ကကျမမတွေ့ခဲ့ဘူးပဲအခုတွေ့ရတာကတော့အတူတကွလှုပ်ဆောင်ကြဖို့ဆန္ဒရှိနေတာကိုပါလူအများအပြားနဲ့ကြဲကြဲပြန့်ပြန့်ကျမမတွေ့ရသေးပဲအခုလိုပြောရတာဟာတိတ်မြတ်တယ်လို့တော့ကျမမထင်ပါဘူးအခြေအနေတွေဟာမှားယွင်းခဲ့ပြီးမတူကွဲပြားတဲ့တစ်ခုခုတော့လုပ်ရမယ်လွန်ခဲ့တဲ့18နှစ်ကလုပ်ခဲ့သလိုမျိုးလူတွေကိုဖိနှိပ်လို့မဖြစ်နိုင်ဘူးဆိုတာအတိအမှတ်ပြုလက္ခဏာမျိုးရှိတယ်လို့လည်းကျမထင်ပါတယ် တိုင်းပြည်ရဲ့ကွဲပြားခြားနားမှုတွေကိုအတိအမှတ်ပြုပြီးအဲ့ဒီအပေါ်မှာတိဆောက်မယ်ဆိုရင်မြန်မာနိုင်ငံဟာတိုးတက်ထွန်းကားလာမယ်ဆိုတာကိုအတိအမှတ်ပြုလာတယ်လို့ကျွန်မထင်ပါတယ
် Mrs. Albright ဟာဒီမြောက်ကိုရီးယားနိုင်ငံစီတွားရောက်ခဲ့ဘူးတဲ့ American အစိုးရအဖွဲ့ဝင်အဆင့်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်မြန်မာနိုင်ငံဟာအရင်တုန်းကမြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာအဆက်ဆံတွေရှိခဲ့ပါတယ်အခုချိန်မှာမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့လျှို့ဝှက်စီးရေးဆက်ဆံမှုမျိုးများရှိနေသလားဆိုတဲ့အပေါ်ဘလောက်အထိများစိုးရိမ်သင့်ပါလဲခင်ဗျာ
I do not know about that but I do think that we have to make sure that the North Koreans are not a threat President Obama has said that we want to see
အဲ့ဒါကိုကျွန်မမသိနိုင်ပါဘူးဒါပေမဲ့သမ္မတအိုဘားမားပြောခဲ့တယ်လို့ပါပဲမြောက်ကိုရီးယားကချင်းချောင်းမှုတစ်ခုမဟုတ်ဘူးဆိုတာသိချောင်းအောင်လုပ်ရမယ်လို့တော့ကျမတကယ်ကိုထင်ပါတယ်။နျူကလ িয়ার လက်နက်ကင်းမဲ့တဲ့ကိုရီးယားကျွန်းဆွယ်ကိုကျမတို့မြင်ချင်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာကတန်းခတ်ပိတ်ဆို့တဲ့နီးလန့်နဲ့အရေးယူထားတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာမှာနာမည်ကောင်းတဲ့ရပ်တည်တဲ့နိုင်ငံတစ်ခုဖြစ်ချင်တဲ့ဆိုရင်ဖြင့်ချမှတ်ထားတဲ့နိုင်ငံတကာစီးပင်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်ဖို့ကအရေးကြီးပါတယ်
။ Mrs. Albright ဟာ American ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးပါ။မြန်မာနိုင်ငံမှာလည်းအခုဆိုရင်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေမျိုးဆက်သစ်အမျိုးသမီးခေါင်းဆောင်တွေရှိနေပါပြီ။သူတို့တွေအတွက်ဘယ်လိုအကြံပြုချက်မျိုးများပေးခြင်းပါလဲခင်ဗျာ
။ Well, I had a very interesting meeting with the women, representatives of women's groups. I think that there has to be greater involvement of women politically and economically.
အမျိုးသမီးအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့အင်မတန်စိတ်ဝင်စားစရာကောင်းတဲ့တွေ့ဆုံပွဲတွေကျမရခဲ့ပါတယ်။မြန်မာနိုင်ငံတကယ်တမ်းတိုးတက်ထွန်းကားဖို့ဆိုရင်နိုင်ငံရေးမှာရောစီးပွားရေးမှာပါအမျိုးသမီးတွေရဲ့ကြီးမားတဲ့ပါဝင်မှုရှိရမယ်လို့ကျမထင်ပါတယ်။ကျမဟာအမျိုးသမီးတစ်ယောက်ဖြစ်လို့အမျိုးသမီးဝါဒီတစ်ယောက်ဖြစ်လို့ဒါကိုပြောတာမဟုတ်ပါဘူး။ဒါပေမဲ့လူဦးရေရဲ့ထက်ဝက်ကအမျိုးသမီးတွေဖြစ်နေပြီးတော့သူတို့ရဲ့အစွမ်းအစာကိုအသုံးမပြုနိုင်ဘူးဆိုရင်တော့ဒါဟာအရင်အမြစ်ကိုအလဟတ်တလုပ်ပစ်လိုက်တာပါပဲ။ဒါကြောင့်အမျိုးသမီးတွေနိုင်ငံရေးထဲမှာရှိရပါမယ်။စီးပွားရေးလုပ်ငန်းတွေပိုင်ဆိုင်ပြီးတော့စီးပွားရေးမှာကူညီရပါမယ်။အမျိုးသားတွေအနေနဲ့ဒါဟာတိုင်းပြည်အတွက်ပိုကောင်းစေတယ်ဆိုတာကိုနားလည်ရပါမယ်။ဒါပေမဲ့အခွင့်အလန်းတွေကိုဖန်တီးပေးရမှာဖြစ်ပြီးအမျိုးသမီးတွေအနေနဲ့အဲ့ဒီအခွင့်အလန်းတွေကိုရယူနိုင်စေရပါမယ်။ဒါကြောင့်အမျိုးသမီးအဖွဲ့တွေနဲ့တွေ့ရတာကျမတော့သိကိုဝမ်းသာပါတယ်
။ဒါကတော့ဒီကနေ့ရန်ကုန်တက္ကသိုလ်စိန်တူအထိတ်မှခန်းပါမှာကျွန်တော်တို့ VUE Wine Dot ကိုကြိုကြိုသိနေအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဟောင်းနဲ့လက်ရှိ National Democracy Institute NDI ရဲ့ဥက္ကဋ္ဌ Miss Melody Albright တို့တီးတန့်တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ